ဒုသမရတရားတို့ကိုရဲအတွင်လွှတ်တော်ရင်းကတမတော်သားကိုစလဲအစုအဖွဲ့ကနေပြီးတော့ပြန်လဲရွေးချယ်ပေးဖို့ပြောခဲ့ပေမဲ့အခုဆိုရင်ရပောင်း20ကျော်လာတဲ့အထိရွေးချယ်တင်မြောက်နိုင်ခြင်းမရှိသေးပါဘူး။အစောပိုင်းကာလကဒုသမရလောင်းအဖြစ်တမတော်သားကိုစလဲများအစုအဖွဲ့ကနေပြီးတော့အမည်စရင်တင်သွင်းထားတဲ့ဥမျက်ဆွေဟာဖွဲ့စည်းပုံခြေခံဥပဒေပါဒုသမရဖြစ်ခွင့်အချက်တွေနဲ့မကိုက်ညီဘူးဆိုတဲ့သတင်းတွေထွက်ရှိခဲ့ပါတယ်။ကာလအားဖြင့်သတင်းပတ်ကြာလာပြီဖြစ်တဲ့ဒီဒုသမရကိစ္စဟာမနေ့ဖြန်နေ့လယ်တနာီမှာခေါ်မဲ့ပြည်တော်စုလွှတ်တော်မှာရောတင်ပြဆွေးနွေးနိုင်တယ်လို့လွှတ်တော်တွင်မှာလွှတ်တော်တွင်ကဆိုလာကြပါတယ်အသေးစိတ်ကိုတော့ဒီရန်ကုန်မှာရှိနေတဲ့ VOA သတင်းတော်ကိုရဲကျော်အောင်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျာနိုင်တော်သမရကပြည်တွင်ဒုသမရတရားဓုအတွက်ပြန်လည်ရွေးချယ်ပေးဖို့ပြောကြားထားပေမဲ့ရဲတော်ကြားတဲ့ဒီမရွေးချယ်နိုင်သေးတဲ့အရေးကိစ္စကိုမနေ့ဖြန်မှာခေါ်ယူမဲ့ပြည်တော်စုလွှတ်တော်မှာတမရတော်ကိုယ်စားလှယ်များအစုအဖွဲ့ကအမည်စရင်းပေါ်ပြည်တော်စုလွှတ်တော်ကဆွေးနွေးသွားနိုင်တယ်လို့လသမြွနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကြည်မြင့်ကပြောပါတယ်
။ကျွန်တော်ကျမတော့တဲရဲ့လူချင်းကြတယ်လို့လည်းရက်ကြားပါရပါတော့။ဒါတော့ဆိုရင်ဒီကိစ္စကရက်ရက်ကြားမှရှိပါလေ။နော်။အဲဒီကကလက်ရှင်ပြည်တော်စုလွှတ်တော်ဖြစ်ပါမယ်။လက်ပြည်တော်စုလွှတ်တော်ပါဒီကိစ္စကိုထုတ်ပြီးတော့လုပ်ကံနဲ့လုပ်ကံဖို့ရှိတာဆိုတော့ဒီစီရပါတယ်လို့ကတော့သူရဲ့ဒုစာပေါ်သူသားအနေနဲ့အော်တီမာနိုင်ငံသားဆိုင်တာရိစားကအဲ့ဒါကိုဒီကိစ္စနဲ့လက်ထောက်အညီနဲ့ဆက်နေတယ်စောင့်စားနေတာလည်းဖြစ်နေတယ်လေအဲ့ဒီကိစ္စကလည်းမပြတ်သေးတဲ့သဘောကိုစောင့်နေတဲ့သဘောဖြစ်နေတယ်နော်အဲ့တော့လည်းပဲဟိုပေါ့ကာလာတစ်ခုဆိုတာသူ့အတူအမှတ်ချက်ရှိတာဟုတ်အဲ့ကာလာသမချက်ရှိနေရရဆိုလို့ရှိရင်ကတော့ဟိုတတိယကူရေဖို့ဆိုတဲ့ကိစ္စမှာလည်းလေအဓိကကတော့တမောသားကုတွေရဲ့ရေးရပါဘူးအတမရကလည်းရည်ရမယ်ဒီတမရလောက်ကိုအဲဒါတမရကလည်းကြားပါတော့ဒါအထက်ကညာချက်လေးကြီးလည်းရှိနေအထက်ရောက်သိနေငံွေလေးရှိကြပါပါလို့နော်အဲဒီမှာကတော့မတက်တယောက်ကလည်းရထားနေကြထားနိုင်တဲ့ပေါ်ရောင်ရှိတယ်ပေါ့လေနော
်အစောပိုင်းကာလကဒုတမရလောက်အဖြစ်တမရသားကိုစလဲများအစုအဖွဲ့ကအမည်စင်းတင်သွင်းပေးထားတဲ့လို့သတင်းထုတ်ပေါ်ခဲ့တဲ့ဦးမြင့်စွေဟာပွဲစည်းကုန်အခြေခံဥပဒေပါဒုတမရဖြစ်ခွင့်အချက်တွေနဲ့မကိုက်ညီတာကြောင့်ဒုတမရဖြစ်မရွေးချယ်နိုင်သေးတာလို့လွှတ်တော်ကိုစလဲများစုကသုံးသပ်ကြပါတယ်ဒုသမရလောင်းအဖြစ်တက်မရသာကိုယ်စားလှယ်များအစုအဖွဲ့ကအမည်စင်းတင်သွင်းခံရတဲ့ဦးမြင့်ဆွေသာဒုသမရဖြစ်မလာခဲ့ဘူးဆိုရင်ရခိုင်စစ်အာဏာပိုင်တွေရဲ့ယုံကြည်မှုများစွာရရှိခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးလက်ထဲဝင်ဖြစ်လာနိုင်တယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်က VOA ကိုအခုလိုပြောပြပါတယ်
။ဗိုလ်ချုပ်ကြီးတရားမျိုးအနာယူတယ်လို့ခေါ်လာတာဖြစ်တဲ့တဲ့နောက်ပိုင်းမှာတော့ဆက်လာပါတယ်။ဒီကဗိုလ်ချုပ်ကြီးမြင့်ဆွေဒီကဒုတိယဗိုလ်ချုပ်ကြီးလက်ထဲဝင်ပေါ့နော်။
ဒုသမရရုံးနဲ့ပတ်သက်ပြီးအစောပိုင်းရက်တွေကရခိုင်စစ်အာဏာပိုင်ဗိုလ်ချုပ်ကြီးဟောင်းနေဖြစ်တဲ့ဦးထေးဦးဦးတင့်အေးဦးမြင့်စွေတို့ဖြစ်နိုင်တယ်လို့လွှတ်တော်အသံဝန်ကသုံးသပ်ကြပေမဲ့အခုနောက်ဆုံးမှာတော့စစ်ဗိုလ်ချုပ်ကြီးဟောင်းဦးမောင်အေးရဲ့လက်ရင်းတစ်ဖက်ဖြစ်ခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးလက်ထဲဝင်းဆိုပြီးတင်းတွေထွက်ရှိလာခဲ့တာပါထွက်ရှိလာတဲ့တင်းတွေနဲ့ဒုတိယသမရလောင်းဘသူဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီးမကြသေးမီကလွှတ်တော်နှစ်ရက်ပေါင်းဥက္ကရာနဲ့ဒုဥက္ကရာတွေပါဝင်တဲ့တမရရွေးချယ်စီစဉ်ရေးအဖွဲ့ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထေးဦးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးစော်မြင့်ဖေတို့ကိုဆက်သွယ်မေးမြန်းမှု VOA ကကြိုးစားခဲ့ပေမဲ့အဲ့ဒီကိုယ်စားလှယ်နှစ်ဦးကိုဆက်သွယ်မရခဲ့ပါဘူး။2010ရွေးကောက်ပွဲအပြီးပုံပေါ်လာတဲ့ရခိုင်စစ်အာဏာပိုင်အများစုနေရာယူထားတဲ့ဦးသိန်းစိန်အစိုးရရဲ့လက်ထက်ပထမဦးဆုံးဒုတမရဦးတီဟာသူရတရားမြင်ဦးဟာကျမရေးချင်းနေကြောင်းဇူလိုင်လ1ရက်နေ့ကပဲနိုင်ငံတော်တမရထံတရားဝင်နှုတ်ထွက်စာနဲ့တင်ပြပြီးယာရုကနားယူနှုတ်ထွက်သွားတာဖြစ်ပါတယ်ခင်ဗျာ။